ဆီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်မြို့ပြင်ဂူတာအရှေ့ပိုင်းဒေသတွေကအကြီးဆုံးသဘောအဖွဲ့ကိုသူတို့နောက်ဆုံးထိန်းချုပ်ထားရာဒေသကနေစတင်ပြောင်းရွှေ့နေပြီလို့ဆီးရီးယားနိုင်ငံပိုင်မီဒီယာကဒီကနေ့မှပြောဆိုပါတယ်။အာမီတော်အစ္စလမ်အဖွဲ့ဝင်တွေတင်ဆောင်လာတဲ့ဘတ်စကားတွေနဲ့ပိတ်ဆို့ခံထားရတဲ့ဒူးမားမြို့တဲကလူတွေကိုနိုင်ငံမြောက်ပိုင်းဂျာရာဘတ်စ်မြို့ကိုခေါ်ဆောင်သွားတယ်လို့သတင်းမှဖော်ပြပါတယ်။ဒူးမားမြို့ကိုပြန်လည်သိမ်းပိုက်တာဟာဆိုရင်သမ္မတဘာရှာလ်အာဆတ်အစိုးရအတွက်တော့2012ခုနှစ်နောက်ပိုင်းပထမဆုံးအချိန်ဖြစ်နေဂူတာအရှေ့ပိုင်းဒေသကိုအပြည့်အဝပြန်လည်ထိန်းချုပ်နိုင်မှာလည်းဖြစ်ပါတယ်။ဆီးရီးယားနိုင်ငံတဝန်ပြိပခတွေကနေဘေးကင်းရာပြောင်းရွှေ့ပေးမှုတွေမှာတော့တဘုံတိုက်ခိုက်ရေးသမားတွေနဲ့သူတို့မိသားစုတွေကိုအစိုးရတပ်တွေဝိုင်းထားတဲ့ဒေသတွင်းကနေထွက်ခွာခွင့်ပြုတာဖြစ်ပြီးအတိုက်ခံတွေထိန်းချုပ်ရာဒေသတွေကိုသွားရောက်ခွင့်ပြုတာဖြစ်ပါတယ်။ဂူတာအရှေ့ပိုင်းဒေသကိုပြန်လည်သိမ်းပိုက်ရေးအစိုးရလိုလားတဲ့တပ်ဖွဲ့တွေကသတင်းပတ်6ခုကြားထိုးစစ်ဆင်တိုက်ခတ်ခဲ့ပြီးအရက်သား1600တေဆုံးခဲ့ရပါတယ်။ဒူမာမျိုးကတော့2011ခုနှစ်တုန်းကသမရအဆက်ကိုစန့်ကျင်ဆန္ဒပြပွဲတွေစတင်ခဲ့ကြတဲ့မျိုးတွေတဲကတစ်ခုဖြစ်ပါတယ်။ဒီဆန္ဒပြပွဲတွေကလက်ရှိပြည်တွင်းစစ်အဖြစ်ကြီးထွားလာခဲ့ပြီးအရက်သားသိန်းချီတေဆုံးမျိုးတွေပျက်စီးခဲ့ရသလိုအမေရိကန်နဲ့ဆီးရီးယားအစိုးရကိုလိုလားတဲ့ရုရှားကမှလည်းစစ်အေးခက်ပုံစံတင်းမာမှုတွေဖြစ်ခဲ့ပါတယ်။ပိုယဟမင်းကြီးဖရန်စစ်စ်ကတော့သူ့ရဲ့ Easter ဟောကြားချက်မှာဆီးရီးယားနိုင်ငံတွင်းကအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေလို့ပြောဆိုပြီးဒါရီကိုအဆုံးသတ်ဖို့ထပ်ပြီးတော့တိုက်တွန်းသွားပါတယ်ရှင်။